အလွတ်သတင်းတော့ကိုပါကြီးအသက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကကိုပါကြီးရဲ့ဇနီးမတ်တန်နာကိုခေါ်ယူတွေ့ဆုံတဲ့ကိစ္စမှာမတန်နာနဲ့အတူအဖော်လိုက်မဲ့သူနဲ့ပတ်သက်ပြီးပြဿနာရှိနေတယ်လို့ကိုပါကြီးရဲ့ဇနီးမတန်နာကပြောပါတယ်။မတန်နာနဲ့အတူအဖော်တဦးသာလိုက်ပါခွင့်ပေးတာပဲဖြစ်ပါတယ်
။ကျမနဲ့အတူတယောက်ပဲရမယ်အဖော်ဆိုတော့ဘယ်သူလို့သူကသတ်မှတ်မထားအောင်မျိုးသမီးဖော်ခေါ်ရင်ရှင့်နေမခေါ်နဲ့ရှင့်နေခေါ်ရင်မျိုးသမီးဖော်မခေါ်နဲ့လို့ဆိုလို့ဒဲလို့ကျမသဘောပေါက်တယ်။ကျမနဲ့မှနှစ်ယောက်ပဲသူကဝန်ခွင့်ပြုတယ်
။ဒီကိစ္စနဲ့ပတ်သက်ပြီးလူ့အခွင့်အရေးကော်မရှင်ကိုမေးမြန်းရမှာကော်မရှင်အဖွဲ့ဝင်ဒေါက်တာညံစောကရုံးစည်းမျဉ်းစည်းကမ်းအရာလို့ဖြေပါတယ်
။မတန်နာကကျတော့အမျိုးသမီးအဖွဲ့တယောက်ခေါ်ပြီးလာခဲ့ပါလို့ပြောတာလေ။အမှုစစ်တဲ့အချိန်မှာလူတွေအများကြီးနဲ့ကျွန်တော်တို့မစစ်လို့ဘူး။ကျွန်တော်တို့ရုံးရဲ့စည်းကမ်းအရာလေတယောက်ချင်းလဲခေါ်စစ်တာများတယ်။တယောက်ဆိုတာတယောက်ပဲဝင်လို့ရမယ်။ရှင်းနေပါရင်တယောက်မရတော့ဘူးဖြစ်သွားတာပေါ့သူက
။ဒီကိစ္စနဲ့ပတ်သက်ပြီးမတန်နာကသူ့ရဲ့ကျမ်းမာရေးအရာအမျိုးသမီးအဖွဲ့ခေါ်လာဖို့လိုအပ်တယ်လို့ရှင်းနေဥရောပဆန်းအောင်လေလိုက်ပါခွင့်ပြုစီလိုပါတယ်လို့ပြောပါတယ်။အ
ဲကျမရရှင်နေရမျိုးသားဖြစ်နေရကျမကျမကြီးမကောင်းဒီအတွက်ကြောင့်ကျမမျိုးသမီးပေါ်ခေါ်ရဲဆိုတာလေကျမကအများကြီးလူအုပ်စုလိုက်ခြင်းနဲ့ဝင်မယ်တွေ့မယ်လို့ပြောတာမဟုတ်ဘူး။ပထမတစ်ခေါက်နေရနေရဟောဆို9ရက်ဟိုဆရာဦးဆန်းအောင်ရကျမရှင်နေရတပည့်ပါပါနေလို့တပည့်မပါရင်ကျမတို့က4ရက်ပဲတွေ့မှာ
။ကွန်ပရှင်ကပေးပို့တဲ့စာအရမတ်တနာရဲ့ထွက်ချက်ကိုနိုဝင်ဘာလ25ရက်နေ့နောက်ဆုံးထားထွက်ဆိုပြရမှာဖြစ်ပါတယ်။ဒါ့အပြင်လူကိုယ်တိုင်လာရောက်ထွက်ဆိုခြင်းမပြုနိုင်ရင်ထွက်ချက်ကိုစာနဲ့ပေးပို့ပေးဖို့အကြောင်းကြားထားတယ်လို့ဆိုပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးမတ်တနာကအခုလိုပြောပါတယ်
။အမျိုးသမီးအဖို့ပါတယ်ဆိုတာဟာဒါဘယ်ဥပဒေဘယ်ပုံမှန်မှာမမြင်ဘူးဆိုတော့ဒါသတ်မှတ်ချက်စီကံပေါင်းတယ်လေဟုတ်မဆန့်ကျင်မြန်မာနိုင်ငံမှာရှိတဲ့ဥပဒေပုံမှားတွေလည်းမညှိစုံဒီအတွက်ခေါ်တဲ့နေဒီလိုမှမခေါ်တဲ့မဲနဲ့ဒီလိုမျိုးစာနဲ့လှမ်းပြီးတော့ဟိုဒီအကြောင်းအရာချက်လက်ကိုဟိုအစ်စ်ခံတယ်ဆိုတာဟာလွဲမမှုတွေမာယွင်းမှုတွေရှိနိုင်တယ်နောက်ပြီးဘယ်အကြောင်းအရာဘယ်ချက်လက်လဲလို့ရေးမထားတဲ့အတွက်ကြောင့်ဟိုဘယ်လိုအကြောင်းအရာတွေဘယ်လိုချက်လက်တွေသိကျင်တယ်ဆိုတာပြန်ပြီးကြောင်းကြားပေးဖို့ဆိုကျွန်မရှိနေတယ်ကျွန်မကိုစားစာပို့တာဒီနေ့ပို့လိုက်ပြီ
မြို့သားလူ့အခွင့်အရေးကော်မရှင်အဖွဲ့ဝင်ဒေါက်တာညံစောကတော
့သူလာမှပဲမျိုးကိုမျိုးလို့ရမှာလေ
ဟုတ်ကဲ့ကဲ့
ဆက်ကျက်ဆိုတာသူပြောချင်တာသူပြောလို့ရတယ်လေသူပြောပြီးသူလည်းရေးပြီးလက်မှတ်ထိုးပြီးပို့လိုက်တယ်လက်ခံလို့ရတာပေါ့ကျွန်တော်တို့နေသူမလာပဲနဲ့ဖြစ်တာဟုတ်လာမယ်ဆိုရင်တော့သူမျိုးကိုမျိုးပါပေါ့မလာတော့သူပြောချင်တာပြောလို့ရအောင်ကျွန်တော်တို့ကဖြေပေးတာပါ
ဒေါက်တာညံစောပြောပြသွားတာပါပြီးခဲ့တဲ့နိုဝင်ဘာလ2ရက်နေ့ကလည်းလူ့အခွင့်အရေးကော်မရှင်ရုံးကိုမတန်တာတွားရောက်ပြီးထွက်ဆိုချက်ပေးဖို့ကိစ္စမှာလည်းအလားတူပြဿနာပေါ်ခဲ့ပါတယ်။အဲ့ဒီနေ့ကမတန်နာကလူအခွင့်အရေးကော်မရှင်ရုံးရှိမှာကိုယ်တိုင်လူအခွင့်အရေးချိုးဖောက်ခံရပါတယ်လို့ပြောခဲ့ပါတယ်
။နိုင်ငံလူအခွင့်အရေးကော်မရှင်ရှိမှာဒီမှာလူအခွင့်အရေးထပ်ပြီးချိုးခံရပါတယ်လို့ကျွန်မအဲ့လိုအင်တာဗျူးဘူးတယ
်။
ကျွန်မအင်တာဗျူးဖြေဘူးတယ်ပေါ့နော်။ဘာဖြစ်လို့လဲဆိုတော့ကျွန်မတို့ကဝန်ခွင့်မပေးတာကျွန်မတို့ကတော့ဒီလိုဟိုအစိုးရအာဏာပိုင်ဖွဲ့စည်းပြီးတရားထောက်လှမ်းရေးတွေကကျွန်မတို့ထပ်ပေါ်ဝိုင်းရိုက်ကြတာအဲ့လိုကျွန်မနောက်ကတကောက်ကောက်လိုက်တာလူရောက်20လောက်ရှိနေဆိုတော့အဲ့ဒီနေရာမှာကျမစဉ်းစားကျမကတွေးခွင့်မပေးဘူးဒီလိုလူတွေရဲ့အချမ်းရှိမှအများကြီးရှိရဲ့နောက်ပြီးဒီမြို့မြန်မာနိုင်ငံမြို့သားလူ့ခွင့်ရေးကော်မရှင် channel ကိုတို့ကဂရမ်းမရှိဒါမရှိဝင်လို့ထွက်လို့ရတယ
်မတန်တာပြောပြသွားတာပါခင်ဗျာ